coronavirus အတွက် Washington DC မြို့တော်တာဝန်ရှိသူတွေစိုးရိမ်မှုရှိနေတဲ့အကြောင်းကပဲစနေနေ့မှာချက်ောက်တဲ့ American ပြည်ထောင်စုလွတ်လပ်ရေးနေ့ကိုမီးရှူးမီးပန်းအမြောက်များဖြစ်လို့ပြီးကျင်းပဖို့အတွက်သမ္မတ Trump အစိုးရအဖွဲ့ကစီစဉ်နေပါတယ်။ July 4ရက်လွတ်လပ်ရေးနေ့ထိမ့်မှတ်အတွက်ပြည်ထောင်ဝင်ကြီး David Bennett စီစဉ်နေတဲ့အထက်မှာမီးရှူးမီးပန်းတထောင်ဖြစ်လို့ဖို့ပါဝင်နေတဲ့အပြင်ကာဝေးဝင်ကြီးဌာနကလေရင်တွေပါဝင်ဟင်မှာပြန်ဝဲမှာဖြစ်ကြောင်းဝင်ကြီးဘန်နက်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒါဟာလေကြောင်းဆေးပြပုံစံတစ်မျိုးဖြစ်ပြီးအမေရိကန်စစ်တီတော်တွေအတွက်ဂုဏ်ပြုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့2020အမေရိကန်နိုင်ငံအတွက်ဥညွတ်အလေးပြုတဲ့ဂုဏ်ပြုမှုဖြစ်မယ်လို့ကြေညာချက်မှာဖော်ပြပါတယ်ဝါရှင်တန် DC ပြည်သူ့ရင်းမြစ်ကိုလာရောက်မဲ့ပရိသတ်တွေအတွက်ဝင်ငှဖို့နှာခေါင်းစည်းသုံးသိန်းထားရှိမယ်လို့ပြည်ထောင်ဝင်ကြီးဌာနအရာရှိတွေကပြောပါတယ်ဒါပေမဲ့လာရောက်သူတွေနှာခေါင်းစည်းတက်ဖို့လိုမလို့တော့မပြောပါဘူးDC မြို့တော်ဝင် Mural Bowser ကတော့ဒီခန်းနောက်ကိုဘို့အစိုးရပိုင်းနေရာမှာကျင်းပတာမှုပိတ်ပင်ခွင့်မရှိပေမဲ့ပြည်ထောင်ဝင်ကြီးဌာနဟာ CDC ကူးစက်ရောဂါဆိုင်ရာဗဟိုဌာနနဲ့ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့ကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုလိုက်နာမှုမရှိဘူးလို့ပြောဆိုပေးပါမှာ။ဒါအပြင် DC မြို့ကန်တွေအနေနဲ့ July 4ရက်လွတ်လပ်ရေးပွဲကိုမိမိအိမ်အနီးဝန်းကျင်မှာသာကျင်းပကြပြီးလူအုပ်တွေကိုရှောင်ရှားဖို့ပြောပါတယ်။ American တခြားမြို့ကြီးအများပြားမှာတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်တချို့ပွဲမကျင်းပပဲဖြတ်သိမ်းတယ်လို့တချို့ကအကျဉ်းယုံပြီးကျင်းပကြမှာဖြစ်ပါတယ်